အစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုံဖော်ရေးဆွဲတဲ့ကာတွန်းပြိုင်ပွဲတစ်ခုလုပ်ဖို့နယ်သာလန်နိုင်ငံကလက်ရဆုံလွှတ်တော်အမတ်တူကိုခွင့်ပြုလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံဆိုင်ရာနယ်သာလန်တန်ယုံကိုဆန္ဒပြသူ2,000-3,000လောက်ဝိုင်းပြီးကြောက်ခဲတွေနဲ့ပစ်ပေါက်မယ်လို့ချိန်ချောက်ကြပါတယ်။ရဲတပ်ဖွဲ့ကချထားတဲ့ဒါစီအများပြားကိုဆန္ဒပြသူတွေကချူဖော့ဝင်ရောက်သွားနိုင်ပေမဲ့တန်ယုံသားအထိတော့ရောက်မသွားနိုင်ကြပါဘူး။နယ်သာလန်တန်ယုံဟာတခြားတန်ယုံအများစုနဲ့အတူအထူးအကောက်အွယ်ပေးထားတဲ့တန်တမန်ဝန်ထဲမှာတည်ရှိတာပါ။အစ္စလမ်ဝါဒီတာရီကီလေဘိတ်ပါကစ္စတန် TLB ပါတီကဥဆောင်ပြီးလုပ်တဲ့ဆန္ဒပြပွဲမှာပါဝင်သူတွေကနယ်သာလန်နိုင်ငံနဲ့တန်တမန်ဆက်သွယ်ပြဖို့ပါကစ္စတန်အစိုးရကိုတောင်းဆိုကြပါတယ်။ကာတွန်းပြပွဲကိုသူ့ပါတီရဲ့လွှတ်တော်တွင်ယုံနှင်းမှာဒီနေ့နှောင်းမှန်းကြရင်လုပ်မယ်လို့နယ်သာလန်လွှတ်တော်အမတ်ဂီယတ်ဝိုင်ဒါစ်ကဇွန်လမှာကြေညာထားတာပါ။သူ့အစီအစဉ်ကိုနယ်သာလန်နိုင်ငံရဲ့အကြံဖတ်မှုတံပြန်နေနေရေးအဖွဲ့ကလည်းအတည်ပြုထားပြီးလို့ဂီယတ်ဝိုင်ဒါစ်ကပြောပါတယ်။ဝိုင်ဒါစ်ဟာအစ္စလမ်စံကြီးရေးပြောစကားတွေနဲ့ထင်ရှားပြီးကိုရန်ကျမ်းစာကိုပိတ်ပင်တားမြစ်ဖို့လဲတောင်းဆိုထားဖို့သူဖြစ်ပါတယ်။